ဒီနေ့ကျင်းပတဲ့ပြုလွှတ်တော်ထဲမှာကိုယ်ကွယ်မှုဆိုင်ရာကုပြောင်းခြင်းဥပဒေချမ်းနဲ့လူဦးရေထိန်းညှိခြင်းဆိုင်ရာဥပဒေချမ်းတွေအတွက်ကော်မရှင်ဖွဲ့စည်းမဲ့ကိစ္စနဲ့ပတ်သက်ပြီးပြည်ထောင်စုလွှတ်တော်နိုင်ရကသူရဦးရွှေမန်းကဖတ်ပြသွားတယ်လို့တီဘောမြို့နယ်ရဲ့ပြည်သူလွှတ်တော်ကိုယ်စားလှယ်ဦးရဲထွန်းကပြောပါတယ်
။ပြောတာကတော့ကိုယ်ကွယ်ရာဘာသာကုပြောင်းခြင်းဆိုင်ရာဥပဒေချမ်းနဲ့လူဦးရေတိုးပွားမှုထိန်းညှိခြင်းဆိုင်ရာဥပဒေချမ်းလို့ပြောပါတယ်။အဲ့ဒါကိုကျွန်တော်တို့ကော်မရှင်ဖွဲ့ပြီးတော့ထောင်ရွက်ပါမယ်လို့ပြောပြီးတော့နောက်တစ်ချက်ကလက်ထပ်ထိမ်းများခြင်းဆိုင်ရာဥပဒေနဲ့တလင်တမယားစနစ်ပြင်သုံးခြင်းဆိုင်ရာဥပဒေကြမ်းကိုတကယ်လို့ပြည်အောင်စုတရားလွတ်တော်ချုပ်ကရေးဆွဲစေခြင်းနဲ့ဆိုရင်ပြည်အောင်စုတရားလွတ်တော်ချုပ်ကိုတွတ်တော်ကနေပြီးတော့တိုက်ရိုက်ဆက်သွယ်ပါဆိုပြီးတော့အဲ့ဒါလိုအကြောင်းပြန်လာတဲ့တုံ့ပြန်သွားဖြစ်ပါတယ်
။ဒါဟာနိုင်ငံမှာအမျိုးဘာသာသာသနာစောင့်ရှောက်ရေးအတွက်ဥပဒေ၄ရပ်ကိုပြဋ္ဌာန်းပေးဖို့သမရဦးသိန်းစိန်ကပြည်အောင်စုလွတ်တော်နိုင်ရကသူရဦးရွှေမန်းကိုအကြောင်းကြားစာပေးပို့ခဲ့ပြီးဒါဟာအစိုးရဝန်ကြီးဌာနတွေနဲ့သက်ဆိုင်နေဆိုပြီးတော့သူရဦးရွှေမန်းကပြီးခဲ့တဲ့လကပဲသမရစီကိုပြန်ပြီးတော့အကြောင်းကြားထားခဲ့ပါတယ်။မြန်မာနိုင်ငံမှာအရင်ရှိပြီးသားဥပဒေတွေကိုခေတ်စနစ်နဲ့ကိုက်ညီစွာပြောင်းလဲဖို့လိုသလိုအခြေအနေရလည်းဒီဥပဒေဟာပြဋ္ဌာန်းဖို့လိုနေတယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဒေါက်ခင်ဝိုင်းကြီးကပြောပါရယ်
။အခုမျိုးဆောင်ဥပဒေနဲ့ပတ်သက်တဲ့ဆိုတာနာမည်ကတော့မျိုးဆောင်ဥပဒေပေါ့တော်တော်လည်းဒီဟာကအမှန်ရှိထားပြီးသားလေရှိထားပြီးသားကမပြည့်စုံဘူးနောက်ပြီးတော့အခုရှိတဲ့လက်ရှိအခြေအနေနဲ့ဒါကသာမဖြစ်ဘူး။အဲ့ကြတော့တကယ်ပြည့်ပြည့်စုံတဲ့ဥပဒေတစ်ခုဖြစ်ဖို့အခုခေတ်စနစ်နဲ့သဟဇာတာဖြစ်တဲ့ဥပဒေတစ်ခုဖြစ်ဖို့ကလိုအပ်တယ်လေ။ဒါလည်းအမှန်ကတော့ women law ပဲ။အမျိုးသမီးတွေနဲ့ပတ်သက်တဲ့ပြည်စံသဘောပြုဖြစ်သွားမှာ။သို့တော်လည်းအင်းညမင်းညတော့ကျွဲကူရေပါအကုန်ပါမှာပေါ့လေ။ကိုရောမြန်မာနိုင်ငံမှာတော့1954ခုနှစ်အထူးလက်ထပ်ထိမ်းခြင်းဥပဒေနဲ့အမျိုးဆက်ခံခြင်းဥပဒေရှိတယ်။သို့တော်လည်းအဲ့ဒါကအခုအချိန်မှာတိတ်ပြီးတော့အပြည့်အစုံမဆုံးတဲ့အခါကျတော့ဒီတဲ့ပုံမပြည့်စုံပြီးတော့ပုံမကောင်းမွန်တဲ့အာမခံချက်ရှိတဲ့ဥပဒေတကူကလိုအပ်နေတာအမှန်ပဲလေဒီနာမည်ကိုကြိုက်တာမကြိုက်တာလေဒီလိုဥပဒေကတော့အမျိုးသမီးတွေတဲ့မဖြစ်မနေရှိရမှာလေ
အလားတူပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရဲထွန်းကလည်းဒီကိုယ်ကွယ်မှုဆိုင်ရာဘာသာကူပြောင်းခြင်းဥပဒေချမ်းကိုပြုစုပြဋ္ဌာန်းသင့်တယ်ဆိုပြီးတော့လေသူ့အမြင်ကိုခုလိုပြောပြပါတယ
်လူသားဥပဒေကိုတော့ကျွန်တော်တို့အသေးစိတ်တွေလည်းမသိတဲ့အတွက်ကျွန်တော်ဒီနေရာမှာမပြောလိုပါဘူးကိုယ်ဝယ်ရဘာသာကူပြောင်းခြင်းဆိုင်ရာကိစ္စမှာတော့သူအတင်းအဓမ္မဘာသာကူပြောင်းခိုင်းတာတွေရှိနေတဲ့အတွက်ကြောင့်မလို့ကိုယ်ဝယ်ရဘာသာကူပြောင်းခြင်းဆိုင်ရာဥပဒေကံကတော့ပြုစုတင့်တယ်လို့ထင်ပါတယ်ဒါလွတ်လပ်စွာဘာသာကိုယ်ဝယ်မှုနဲ့ဆိုင်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကလွတ်လပ်စွာဘာသာကူပြောင်းဖို့ဆိုတဲ့ကိစ္စကိုအဓိကကျွန်တော်တို့တောင်းပေးပြီးတော့ဒီဥပဒေပြုစုရေးကိစ္စမှာပါဝင်ဆွေးနွေးမှာဖြစ်ပါတယ်
ဒါပေမဲ့အခုမျိုးဆောင်ဥပဒေဆိုတာဟာလူအခွင့်အရေးချိုးဖောက်မှုတရားဖြစ်တယ်။ကုလသမဂ္ဂရဲ့အပြည်ပြည်ဆိုင်ရာလူအခွင့်အရေးကြီးညာစာရန်ပါအပိုက်6ကိုချိုးဖောက်တယ်ဆိုပြီးတော့ဝေဖန်ချက်တွေလည်းရှိနေပါတယ်။ဒါဟာဒီမိုကရေစီစနစ်ကိုသွားနေတဲ့နိုင်ငံတစ်ခုအတွက်လွတ်လပ်စွာသဘောထားကွဲလွဲခွင့်ရှိတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဥပရှင်ကဆိုပါတယ်
။ဒီကိစ္စဒီမိုကရေစီပွင့်နေတဲ့ခေတ်ပဲမလိုချင်ဘူးဆိုတဲ့သူကမလိုချင်တဲ့အကြောင်းကြီးပြောလို့ရတယ်။လိုချင်တဲ့လူသူတွေကလည်းလူချင်းတဲ့အကြောင်းကြီးပြောလို့ရရပဲဒီဥပဒေရှိရကောင်းပါတယ်ဥပဒေရှိတဲ့အခါဥပဒေကဟိုနိုင်ငံတော်ရဲ့လိုအပ်ချက်တွေနဲ့ကိုက်ညီဖို့လိုတယ်ပြည်သူတွေရဲ့လိုအပ်ချက်တွေနဲ့ကိုက်ညီဖို့လိုတယ်ဒါကအရေးကြီးတယ်
NDF ပါတီရဲ့ပြည်သူ့လွှတ်တော်ကစလဲဥခိုင်မောင်ကြီးကတော့ဒီဘာသာအချင်းချင်းကြားမှာလေးစားလိုက်နာဖို့လိုတယ်လို့မထိခိုက်ဖို့တွေလည်းအရေးကြီးတယ်လို့ဆိုပါတယ
်အရင်ဥပဒေတွေကဟောင်းလန်းလို့ခင်မမီရင်ထပ်ဖြစ်ခြင်းဖြစ်ပါဒါပေမဲ့မျိုးဆောင်ဥပဒေဆိုတဲ့ဟာမျိုးတည်တံ့ထောက်တာကတော့အတော်ကြီးစဉ်းစားရမယ့်ကိစ္စဖြစ်ပါတယ်ဒါလုပ်တယ်မလုပ်တယ်ဆိုတာကျွန်တော်စဉ်းစားရမယ့်ကိစ္စဖြစ်ပါလေအခုမှအခုဥပဒေကိုအစ်စ်ကောက်ခံရင်းကထပ်ပြီးတော့လုပ်တာဆိုတာကအမြင်နေအများကြီးလဲလွဲသွားနိုင်ပါလေအချင်းအမြင်နေလဲအများကြီးရှုပ်ထွေးမှုဖြစ်နိုင်တယ်ပေါ့နော်ထုံးစံညင်ကျင်းမှုမတူတဲ့လူတွေစုပေါင်းနေထိုင်ကြတဲ့နိုင်ငံဖြစ်တဲ့အတွက်ကျွန်တော်တို့ဟာကိုယ့်ဘာသာတရားနဲ့ကိုယ့်ရဲ့ဥပဒေလေးစားလိုက်နာမှာဖြစ်တယ်လို့တခြားသူတွေရဲ့ဘာသာတရားတို့ရဲ့ဒလိထုံးစံတွေကိုလည်းမထိခိုက်ဖို့အတွက်ကျွန်တော်တို့ကအရေးကြီးပါတယ်အဲ့အတွက်ကိုယ်ဥပဒေနဲ့ကိုယဉ်ကျေးမှုနဲ့ကိုဘာသာတရားနဲ့ကိုပြုပြင်ကြရင်တော့ကောင်းပါလေအစ်စ်ရေးဆွဲခြင်းကတခြားသူကိုမထိခိုက်ဖို့တော့လိုအပ်ပါလိမ့်မယ
်ကိုယ်ဝေယဘာသာကုပြောင်းခြင်းဆိုင်ရာဥပဒေလက်ထပ်ထိမ်းများခြင်းဆိုင်ရာဥပဒေတလင်တမယားစနစ်ကျင့်သုံးခြင်းဆိုင်ရာဥပဒေနဲ့လူဦးရေတိုးပွားနှုတ်ထိမ်းညှိခြင်းဆိုင်ရာဥပဒေတွေကိုနိုင်ငံမှာမဖြစ်မနေပြဋ္ဌာန်းပေးဖို့အတွက်အမျိုးဘာသာသံသနာစောင့်ရှောက်ရေးအဖွဲ့ရဲ့ဥက္ကဋ္ဌဗတ်ဒန္ဒတီလောကပြီးဝန်သားနဲ့အတူဒီလူဦးရေတသိန်းကျော်ကလက်မှတ်ရေးထိုးပြီးတော့နိုင်ငံတော်သမ္မတဆီကိုတောင်းဆိုထားတာလည်းဖြစ်ပါတယ်ရှင်